မြန်မာနိုင်ငံမှာရှိနေသေးတဲ့ရိုဟင်ဂျာ6သိန်းဟာအကွက်ကြွကြပြည်နေခံရပြီးလူမျိုးတုံးတက်ချက်ခံရမယ့်အန်ဒရီအောက်မှာနေထိုင်နေကြရတယ်လို့မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်သောနိုင်ငံတကာအချက်အလက်စာဖွေရေးအဖွဲ့ IISFN ရဲ့နောက်ဆုံးအစီအစဉ်ကလည်းမှာပေါ်ပြထားပါတယ်။နိုင်ငံထဲမှာကြံနေသေးတဲ့လူဝင်သားတွေအတွက်လူမျိုးတုံးတက်ချက်ခံရမယ့်ခြိမ်းခြောက်မှုဆက်ရှိနေပါသေးတယ်လို့ SSM ဥက္ကဋ္ဌမာဇူကီဒေါ့စ်မန်ကပြောပါတယ်။2019ခုနှစ်ကလုပ်တဲ့ရှင်းလင်းမှုစစ်ဆင်ရေးအတွင်းလူမျိုးတုံးတက်ပြတ်မှုလို့ရတဲ့ကျူးလွန်ထားတာကိုတွေ့ခဲ့ရတယ်ဆိုတော့ SSM ကလွန်ခဲ့တဲ့တစ်နှစ်မှာပြောခဲ့ရဲဆိုတာကိုလည်း Mr. Doris Mann ကထပ်ပြောသွားပါတယ်။လူမျိုးတုံးတက်ပြတ်မှုကိုတားဆီးဖို့စုံစမ်းစစ်ဆေးဖို့နဲ့ရာဇဝတ်မှုဖြင့်သတ်မှတ်ပြီးအပြစ်ပေးအရေးယူမဲ့ထိရောက်တဲ့ဥပဒေပြဋ္ဌာန်းဖို့မြန်မာနိုင်ငံဟာပြတ်ပွက်နေတယ်လို့ Mr. Doris Mann ကထောက်ပြသွားပါတယ်။ SSM အဖွဲ့ရဲ့နောက်ဆုံးအစီအစဉ်ကဒီကနေ့ရက်စနေထုတ်ပြန်လိုက်တာဖြစ်ပြီးအင်္ဂါနေ့မှာလူ့ခွင့်ရေးကောင်စီကိုတင်သွင်းမှာပါ။အခုနောက်ဆုံးအစီအစဉ်ကလည်းမှာလူနေစုတိုင်းသားလက်နက်ကိုင်အဖွဲ့ဝင်နဲ့တပ်မတော်ကြောင့်ဆယ်စုနှစ်ပေါင်းများစွာကြာနေရရှိတဲ့တိုက်ခိုက်မှုတွေအတွင်းလူ့ခွင့်ရေးထိုးပေါက်ထားတာတွေနဲ့ဆိုင်တဲ့အချက်လက်တွေပါလာပါတယ်။တခါလူနေစုလက်နက်ကိုင်အဖွဲ့အေအီနဲ့တိုက်ခိုက်နေတဲ့တပ်မတော်ဟာလက်နက်ကိုင်ပုံကံမှုအပေါ်အရသာတွေထောက်ခံမှုမရှိအောင်တားဆီးဖို့အတွက်လက်ကိုင်တိုင်းသားတွေရဲ့အသက်ရှင်တယ်နီးလန်းတွေကိုဖျက်တော့တာတွေလူလူရဲ့လွတ်လပ်စွာသွားလာမှုကိုရောလူသားစာနာမှုအကူအညီပေးမှုတွေကိုပါကန့်သတ်ထားတာကြောင့်လူအများပြားဟာအတမူးပွားကြောင့်မလုပ်နိုင်ဘူးလို့စာနာရေးကလည်းမရနိုင်ကြဘူးလို့SSM အဖွဲ့ရဲ့အစီအစဉ်မှာဖော်ပြထားပါတယ်။ရိုဝင်ဒါလို့ခေါ်ဆိုသုံးဆတာကိုမြန်မာဆွေကလက်မခံတယ်လို့ဒီ IISFM အဖွဲ့ကလည်းလက်မခံတယ်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါတယ်။